မြန်မာနိုင်ငံထဲကအမေရိကန်ဒေါ်လာဘီလျံ50ကုန်ကြမဲ့တဝဲအထူးစီးပွားရေးဆောင်ကိုလွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကစတင်ခဲ့ပေမဲ့ရှစ်ဆက်မသွားနိုင်အောင်ဖြစ်နေခဲ့ရတာပါခုတော့ဒီစီမံကိန်းကိုပြန်ပြီးအကောင့်ထဲဖို့ဖို့မြန်မာ၊ China နဲ့ဂျပန်နိုင်ငံတို့ကကုန်သွယ်ရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးလိုက်ကြပါပြီဒီစီမံကိန်းကြီးပြီးသွားရင်အရှေ့တောင်အာရှဒေသတွင်းနဲ့တခြားနိုင်ငံတွေကဘယ်လိုအကျိုးစီးပွားတွေဖြစ်လာနိုင်ပါသလဲရိုက်တာသတင်းဘုတ်ကိုအခြေခံပြီးကျွန်မကပဲတစ်ဆက်တည်းတင်ပြပါမယ်ရှင်
ရှစ်ဆက်တိုးဖို့နောင်နေနေခဲ့တဲ့မြန်မာပြည်ထဲကတဝဲစီမံကိန်းကိုပြန်လည်စတင်နိုင်ဖို့မြန်မာ၊ China နဲ့ဂျပန်နိုင်ငံတို့ဟာကုန်သွယ်ရေးသဘောတူစာချုပ် MOI ကိုစနေနေ့ကသဘောတူလက်မှတ်ရေးထိုးလိုက်ကြပါတယ်။တိုကျိုမှာကျင်းပနေတဲ့ဂျပန်မဲခေါင်ထိပ်သီးညီလာခံကိုတက်ရောက်နေကြတဲ့နိုင်ငံကောင်ဆောင်တွေရဲ့ဖေးပန်းဆွေးနွေးပွဲအတွင်းသုံးနိုင်ငံကကောင်ဆောင်တွေကအခုလိုလက်မှတ်ရေးထိုးခဲ့ကြတာပါ။ဒီစီမံကိန်းနဲ့ပတ်သက်လို့ထိုင်ဝန်ကြီးချုပ် Prayut Chan O-cha ကပူတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ဆရာ ความร่วมมือ3ประเทศในครั้งนี้ที่ถวายก็จะได้เป็นประตูสู่ความหมายของโลกนะครับที่เชื่อมโยง
ตะเวสีมังงี้ฮะแปซิฟิกเนี่ยอินเดียตะมุฑเตียကိုပေါင်းကူပေးမဲ့ကမ္ဘာစီးပွားရေးတကားတည်ကြည်ဖြစ်လာပါလိမ့်မယ်။ထိုင်းနိုင်ငံအတွင်းပုဂ္ဂလိကလုပ်ငန်းတွေအခြေဆိုင်လုပ်ကိုင်နိုင်တဲ့အတွက်ဒေတာရင်းသူရဲ့ကုန်ပစ္စည်းတွေကိုအဓိကဖြန့်ဖြူးပေးတဲ့နေရာတွေဖြစ်လာမှာဖြစ်တယ်လို့ဂျပန်ရဲ့အကျိုးစီးပွားအတွက်ထိုင်းနိုင်ငံဘက်ကအကောင်းဆုံးကြိရှိဆောင်ရှောက်သွားဖို့ခြောက်လောင်းအတည်ပြုပါတယ်လို့ထိုင်းဝန်ကြီးချုပ်ကပြောသွားတာပါ။တဝဲကနေချိတ်ဆက်ပြီးအိန္ဒိယချင်းတရုတ်အိန္ဒိယနဲ့အရှေ့တောင်အာရှကတခြားဒေသတွေကိုဆက်သွယ်ပေးနိုင်မဲ့အဝေးကြီးလမ်းနဲ့မြေထားလမ်းဖောက်လို့မဲ့တဝဲစီမံကိန်းအောင်မြင်ခဲ့ရင်တော့ဒါဟာမြားပြားရှုပ်ထွေးလာတဲ့မလက်ကားရေလက်ကြားကကုန်စည်ကူတမ်းမှုတွေကိုချိတ်ဆက်ပို့ဆောင်ပေးနိုင်မှာပါ။ဒါအပြင်အရှေ့အလယ်ပိုင်းနဲ့အာဖရိကဒေသကကုန်စည်တွေကိုလည်းတရုတ်နဲ့ဂျပန်နိုင်ငံတွေစီကိုဒီလမ်းကြောင်းကနေကုန်သွယ်ရေးလမ်းတို့အဖြစ်ပို့ဆောင်ပေးနိုင်ပါလိမ့်မယ်။ဂျပန်အတွက်ကတော့အရှေ့တောင်အာရှဒေသအတွင်းပိုကောင်းတဲ့ဆက်သွယ်ရေးလမ်းကြောင်းကသူရဲ့ကုန်စည်ရောင်းချဖို့အတွက်နဲ့ဂျပန်ပိုင်ဆက်ယုံတွေထုတ်လုပ်ရေးလုပ်ငန်းတွေနဲ့ချိတ်ဆက်လုပ်ကိုင်ရတာပိုပြီးလွယ်ကူစေပါရယ်။ဂျပန်ကုန်ပစ္စည်းတွေမှာအဓိကယင်နဲ့လျှက်စစ်ပစ္စည်းတွေပါဝင်ပါရယ်။ထိုင်းနိုင်ငံကိုဒီမိုကရေစီစနစ်ပြန်ပြီးကျင့်သုံးဖို့ဂျပန်နိုင်ငံအနေနဲ့လိုလားတဲ့အကြောင်းဝန်ကြီးချုပ်မစ္စတာအာဘေကထည့်သွင်းပြောဆိုပါရယ်
။日台間の様々な協力をさらに進めていくためにも
ဂျပန်နဲ့ထိုင်းနိုင်ငံအနာဂတ်မှာပူးပေါင်းဆောင်ရွက်နိုင်ရေးအတွက်ထိုင်းဝန်ကြီးချုပ်ရဲ့စီအားထက်သန်လှတဲ့ခေါင်းဆောင်မှုအောက်မှာတည်ငြိမ်ပြီးဒီမိုကရေစီကျင့်သုံးတဲ့နိုင်ငံရေးအခင်းကျင်းတွေပဲပြန်သွားဖို့ကျွန်တော်တို့မျှော်လင့်နေပါတယ်
။တဝဲစီမံကိန်းဟာဘန်ကောက်ရဲ့အနောက်မြောက်ဘက်196ကီလိုမီတာအကွာကကန်ချနာဘူရီခရိုင်138ကီလိုမီတာအထိလမ်းဖောက်သွားဖို့ရှိပါတယ်။ဒီစီမံကိန်းကြီးပြီးဆုံးသွားရင်တော့ဒါဟာအရှေ့တောင်အာရှဒေသတွင်အကြီးဆုံးစီးပွားရေးဇုန်ဖြစ်လာပါလိမ့်မယ်။စတူရမ်မိုင်တရားပတ်လဲရင်းနှံစိတ်ကမ်းလဲပါဝင်မဲ့ထိုင်းမြန်မာနယ်စပ်ကတဝဲအထူးစီးပွားရေးဇုန်ထဲမှာရင်းနှံဓာတ်ရုနဲ့အကြီးစားဆက်မှုလုပ်ငန်းတွေပါဝင်မှာပါဒီစီမံကိန်းကိုအရင်ကတည်းကအစပြုထားခဲ့တာနှစ်နဲ့ချီနေပါပြီဒါပေမဲ့လည်းအီတလီယန်ထိုင်းကုမ္ပဏီတစ်ခုဖြစ်တဲ့ ITD ကစီမံကိန်းအတွင်းတက်အားပေးဖို့သဘောတူညီချက်နဲ့ပုဂ္ဂလိကယင်းနှံမြုပ်နှံမှုဆိုင်ရာလုံခြုံစိတ်ချရမှုနဲ့ပတ်သက်ပြီးကတိပြက်ကွက်ခဲ့တဲ့အတွက်ကြောင့်စီမံကိန်းရှေ့ဆက်ဖို့နှောင့်နှေးခဲ့ရပါတယ်ထိုင်းအစိုးရဘက်ကတော့ဒီစီမံကိန်းကိုအော်တိုဘာလမှာစတင်နိုင်မယ်လို့ပြောဆိုထားပါတယ်။မြန်မာအစိုးရဘက်ကလည်းဂျပန်မြန်မာပူးပေါင်းဆောင်ရွက်ရေးနဲ့ပတ်သက်လို့လက်ရှိအချိန်မှာဂျပန်နိုင်ငံရဲ့ယင်းနှံမြုံနှံမှုကအဆင့်ဆနစ်မှာရှိနေပြီးအခြေခံအဆောက်အုံဆက်မှုယင်းနှံနဲ့တဘာဝတန်ွေကဏ္ဍတွေမှာပိုးပြီးယင်းနှံမြုံနှံဖို့သူ့အနေနဲ့ဆန္ဒရှိတဲ့အကြောင်းမြန်မာသမ္မတဦးသိန်းစိန်က NHK သတင်းဌာနနဲ့ပြုလုပ်တဲ့ဇူလိုင်လ2ရက်နေ့ကတွေ့ဆုံမေးမြန်းခန်းမှာထည့်သွင်းပြောကြားသွားပါရရှင်။